မြန်မာနိုင်ငံမှာအခုပထမဆုံးအကြိမ်ရောက်ရှိခဲ့တဲ့ဒီသမ္မတဥဘာမာခီးမှာရန်ကုန်တက္ကသိုလ်ပွဲနှင်းသဘင်မှာပြောတဲ့မိကွန်းနဲ့ပတ်သက်လို့တော့ပြည်ပကမြန်မာရေးဆောင်ရွက်သူတွေလူခွင့်ရေးသမားတွေရဲ့အမြင်တွေကိုဥဆက်မိုးရေးကနေပြီးတော့စူးစီးမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။ဒီကနေ့အမေရိကန်သမ္မတမစ္စတာဘရက်ဥဘာမာရန်ကုန်တက္ကသိုလ်မှာပြောကြားခဲ့တဲ့သမိုင်းဝင်မိကွန်းနဲ့ပတ်သက်ပြီးတော့လူခွင့်ရေးသမားတွေမြန်မာအရေးလှုပ်ရှားနေတယ်တွေကိုကျွန်တော်မေးမြန်းကြည့်ခဲ့ပါတယ်။ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့မြန်မာအရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ရဲ့တာဝန်ခံမစ္စတာမတ်ဖာမနာကိုမေးကြည့်ခဲ့ရမှာတော့သမ္မတဥဘာမာရဲ့မိန့်ခွန်းဟာအားလုံးကိုခြုံငုံပြောဆိုသွားတာကောင်းပါတယ်။ဒါပေမဲ့အာနာရှင်လက်ထက်ကထိတ်တန်းခေါင်းဆောင်တူဖြစ်ခဲ့တဲ့ဦးသိန်းစိန်နဲ့စစ်ခေါင်းဆောင်ဟောင်းနေအများစုပါဝင်တဲ့အစိုးရဟာဘာတွေဆောင်ရွက်သွားမယ်ဆိုတဲ့ပေါ်တန်တရားရှိနေပါတယ်။လက်တွေ့အနေထားမှာဘာတွေဆက်ပြီးတော့အကောင့်ထဲပေါ်မှာလဲဆိုတာကိုအလေးထားပြီးတော့စောင့်ကြည့်ဖို့လိုသေးတယ်လို့အခုလိုပြောပါတယ်။
I think he's talked in general about the issues. As we all know, President Obama is a wonderful speech maker, but what we really need is to see implementation.
သူကခြုံပြီးပြောသွားတာပါ။အခုလိုစကားတွေပြောသွားတဲ့အတွက်ဂုဏ်ယူပါတယ်။ဒါပေမဲ့ဘယ်လိုအကောင့်ထဲပေါ်လုံးမှလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ရမှာပါ
။ဘန်ကောက်မြို့မှာအခြေစိုက်တဲ့ ASEAN ဒေသလူအခွင့်အရေးစောင့်ကြည့်နေတဲ့ Alt ASEAN အဖွဲ့က Miss Debbie Stockhart ကတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေလူမျိုးရေးနှိမ့်ချဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့အခုထက်ပိုးပြီးတော့ပြင်းပြင်းထန်ထန်ပြောလိမ့်မယ်လို့မျှော်လင့်ခဲ့တဲ့အကြောင်းပြောပါတယ်မြန်မာနိုင်ငံသားတွေအကျိုးစီးပွားအတွက်အဓိကကြတဲ့အပြောင်းလဲတွေလုပ်ဖို့လိုတဲ့အကြောင်းထည့်မပြောသွားဘူးလို့သူကပြောပါတယ
် What he did not say or acknowledge is the fact that in order to make sure foreign investment and international business benefited most ordinary Burmese peopleThe constitution and many of Burmese laws need to be changed without delay.
လူခွင့်ရင်းနဲ့ပတ်သက်ပြီးပိုကောင်းအောင်လုပ်ဖို့လိုတယ်။တာမန်နိုင်ငံသားတွေအကျိုးရှိဖို့ပြည်ပကယင်းနှိမ့်မြှုပ်နှံမှုတွေလုပ်နိုင်ဖို့အတွက်အခြေခံဥပဒေနဲ့တခြားဥပဒေတွေအမြန်ဆုံးပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုသူပြောမသွားပါဘူးရှင်
။သမ္မတဥဘာမာရဲ့မိန့်ခွန်းထဲမှာတော့ပြည်သူလူထုကရွေးချယ်ပေးလိုက်တဲ့သူတွေနဲ့အုပ်ချုပ်ခွင့်ရှိစေမဲ့ဖွဲ့စည်းပုံတရရှိတဲ့အနာဂတ်ကိုအရောက်လှမ်းကြဖို့လိုတယ်လို့ပြောဆိုသွားပါတယ်။လက်တလောရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့လဲသမ္မတဥဘာမာကမိန်ကွန်းထဲမှာထောက်ပြပြောဆိုခဲ့ပါတယ်။အမျိုးသားရင်ကြားစေရေးကိစ္စဟာအချင်းယူဆောင်ရွက်ရတာဖြစ်ပေမဲ့လူသားချင်းတန်းတူညီမျှရေးအကြမ်းဖက်မှုနဲ့တွေးထိုးလှုံ့ဆော်မှုတွေရပ်တန့်ပြစ်ချိန်တံပါပြီလို့ပြောဆိုသွားပါတယ်။ဘာမာကမ်ပိန်း UK ရဲ့ဒါရိုက်တာမတ်ဖာမနာကလည်းမစ္စတာဥဘာမာရဲ့ပြောစကားအပေါ်သဘောတူပါတယ်။
Burma Campaign UK shares the opinion of President Obama on the situation of the Rohingya. We look at this from a human rights perspective that we think that everyone in Burma is entitled.
Rohingya ရေးနဲ့ပတ်သက်ပြီးပြောတဲ့သမ္မတဥဘာမာရဲ့သဘောထားနဲ့ Burma Campaign UK ရဲ့သဘောထားအတူတူပဲဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့လူ့အခွင့်အရေးရှုထောင့်ကနေကြည့်ပြီးပြောတာပါ။ဘာသာရေးလူမျိုးရေးမခွဲခြားပဲမြန်မာနိုင်ငံအတွင်းမှာရှိနေသူတွေအားလုံးလူခွင့်ရေးဒန်းတူဖြစ်စေရပါမယ်
။တပ္ပရာဥဘာမာကလွတ်လပ်စွာကိုယ်ွယ်ယုံကြည်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်မှာလည်းအရေးကြီးတဲ့အကြောင်းအလေးထားပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံအခြေစိုက်နယ်စည်းမခြားသတင်းတောင်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ဌာနတာဝန်ခံဖြစ်တဲ့ဘန်ဂျမင်အစ္စမီလ်ကတော့တပ္ပရာဥဘာမာရဲ့ပြောဆိုမှုဟာလူအပ်တာနဲ့အလန်းဝေးနေသေးတယ်လို့ဆိုပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရဖို့အတွက်ဥပဒေတွေပြောင်းလဲပြစ်ဖို့လိုတယ်လို့ထောက်ပြပါတယ်
။ The laws like the 1962 present printing registration
1962ခုနှစ်ပုံနဲ့ဥပဒေဟာဆက်ပြီးတည်ရှိနေစေဖြစ်ပြီးတော့သတင်းသမားတွေအနေနဲ့စိုးရိမ်ကြောင်ကြမှုတွေရှိနေစေပါဖွဲ့စည်းပုံအရာပြောင်းလဲမှုတွေလုပ်ဖို့လိုနေပါသေးတယ်
။နယ်စည်းမခြားသတင်းတောက်များအဖွဲ့ရဲ့အာရှပစိဖိတ်ဒေသတာဝန်ခံမစ္စတာအစ္စမီလ်ပြောသွားတာပါ။ဒါတွေကတော့မြမအရေးနဲ့လူခွင့်ရေးစောင့်ကြည့်သူတွေကမစ္စတာဥဘာမာရဲ့မိန့်ခွန်းအပေါ်အမြင်တွေကိုစူးစီးတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ